American ရွေးကောက်ခံသမ္မတ Donald Trump ကသူ့အစိုးရအဖွဲ့အတွက်ပြီးခဲ့တဲ့၄နှစ်တာကာလအတွင်းသူ့အပေါ်နိုင်ငံရေးအရာသစ္စာအရှိဆုံး Republican တွေနဲ့ဖွဲ့စည်းနေပါတယ်။ရွေးကောက်ခံသမ္မတ Trump က Florida လွှတ်တော်မှ Marco Rubio ကိုနိုင်ငံခြားဝင်ကြီးအဖြစ် South Dakota အုပ်ချုပ်ရေးမှူး Kristi Noem ကိုတော့အမိမြေလုံခြုံရေးဌာနအကြီးအကဲအဖြစ်အမည်တင်သွင်းဖို့ရည်ရွယ်ထားတဲ့အကြောင်း American သတင်းမီဒီယာတွေကဖော်ပြပါတယ်။Rubio နဲ့ Noem တို့ဟာဆိုလို့ရှိရင် Trump ရဲ့ဒုတိယသမ္မတလောင်းနေအဖြစ်ရထားဆင်းတဲ့မှာလဲပါခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ Ohio အထက်လွှတ်တော်မှ JD Vance ကိုရွေးချယ်လိုက်တာပါ။ Rubio နဲ့ Noem တို့ကတော့ Trump ရဲ့အမကန်တွေအဖြစ်ဆက်ပြီးတော့ကြံ့နေပါတယ်။ Florida လွှတ်တော်အမ Michael Waltz ကိုတော့အမျိုးသားလုံခြုံရေးအကြံပေးအဖြစ် Trump ကရွေးချယ်ပါတယ်။ဝါရှင်တန်နိုင်ငံတကာလေဆိပ်ကို Trump အမည်အသုံးပြုရေးဥပဒေချမ်းကို Waltz ကထောက်ခံခဲ့တာပါ။တန်းနဲ့ချီတဲ့ထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရက်ပြန်ပို့ရေးမှာဥဆောင်ဖို့အတွက်အရင်သူ့လက်ထက်တုန်းကလွှဲမှုကြီးကြပ်ရေးအခြေကဲဟောင်းတွန်ဟွန်မန်ကိုတနင်္လာနေ့မှာရွေးပါတယ်။လွှဲမှုကြီးကြပ်ရေးမှာသဘောထားတင်းမာသူအဖြစ်လူသိများတဲ့ Stephen Miller ကိုလည်းလွှဲမှုကြီးကြပ်ရေးမူဝါဒဆိုင်ရာအင်ဗျူရောလက်ထောက်အရာရှိချုပ်အဖြစ်ခန့်အပ်ဖို့စီစဉ်နေတဲ့အကြောင်း American သတင်းမီဒီယာတွေကဖော်ပြပါတယ်။ရွေးကောက်ခံသမ္မတ Trump ကသူ့ကိုအခိုင်အမာထောက်ခံသူနယူးယောက်လွှတ်တော်အမတ် Elise Stefanik ကိုတော့ကုလသမဂ္ဂဆိုင်ရာ American သံမတ်အကြီးအဖြစ်ရွေးချယ်ပါတယ်။ Arkansas အုပ်ချုပ်ရေးမူဟောင်း Mike Huckabee ကိုတော့ Israel ဆိုင်ရာ American သံမတ်ကြီးအဖြစ်ရွေးချယ်ထားပါတယ်ရှင်။